လနိုင်ငံအာနာယစနေဂယ်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အိန္ဒိယနယ်ပွားလိန်လူဆုံမဲ့သူကိုရွေးချယ်လိုက်ကြပါတယ်။တောက်ချာနေကလုပ်တဲ့ပါတီခေါင်းဆောင်ရွေးကောက်ပွဲမှာအိန္ဒိယကနေလာရောက်အခြေချသူတယောက်ရဲ့သားဖြစ်ပြီးတော့လိန်လူဆုံမဲ့သူဖြစ်တယ်လို့လူသိရှင်ကြားအသိပေးထားသူလီယိုဗာရကအနိုင်ရရှိခဲ့တာပါ။သူဟာအသက်38နှစ်သာရှိသေးတဲ့အတွက်အိုင်ယာလန်နိုင်ငံရဲ့အသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာမှဖြစ်ပါတယ်။ရွေးကောက်ပွဲမှာထောက်ခံမဲ့60ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။အနာယူတော့မယ်လို့ပြီးခဲ့တဲ့လကကြေညာထားတဲ့လက်ရှိပါတီခေါင်းဆောင်ဝင်ကြီးချုပ်အန်ဒရာကန်နီနီယာမှာလီယိုဗရာကာကအစားထိုးတာဝန်ယူတဲ့အတွက်သူဟာအလိုအလျောက်အိုင်ယာလန်နိုင်ငံရဲ့ဝင်ကြီးချုပ်နေရာကိုရသွားပါတယ်။ဒါပေမဲ့ပါတီရဲ့ရွေးချယ်မှုကိုဆွတ်တော်ကအပြေအဝထောက်ခံဖို့လိုသေးတာမို့ဂျူလ23ရက်နေ့မှာပြန်ဆမဲ့ဆွတ်တော်ကြရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။သူ့လိုအိန္ဒိယနယ်ပွားလိန်လူဆုံမဲ့သူတယောက်ကိုစနေဂယ်ပါတီခေါင်းဆောင်ဖြစ်နေရွေးချယ်လိုက်တာကိုကြည်ချင်းအဖြစ်အိုင်ယာလန်သမ္မတနိုင်ငံမှာချိုတင်ဆုံးဖြတ်အမြင်တွေမရှိဘူးဆိုတာပြသနေတယ်လို့မစ္စတာဗာရာကာကဒီဒပ်လင်မြို့မှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံကနေမိုင်9000အကွာအိုင်ယာလန်နိုင်ငံမှာလာရောက်အခြေချတဲ့သူ့ရဲ့ဖခင်အမြင်နဲ့လည်းသူ့ရဲ့သားဟာခေါင်းဆောင်ဖြစ်လာလိမ့်မယ်လို့အိမ်မက်မက်ခင်မယ်လို့မထင်ကြောင်းနဲ့အခုတော့ဘသူဘဝဆိုတာထက်လောက်ရက်ကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ရွေးချယ်ခဲ့ကြပြီလို့သူ့ရဲ့အောင်နိုင်မှုကိုအားပေးကြတဲ့လူလူကြီးကိုလီယိုဗာရာကာကပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်တစ်ဖြစ်လာတော့မဲ့မစ္စတာဗာရာကာအနေနဲ့စီးပွားရေးပြန်လည်ကောင်းမွန်ရေးနဲ့ EU ကနေပြီးတော့အိန္ဒိယချင်းပြည်နယ်နှုတ်ထွက်မဲ့ကြည်ရိုက်ခတ်မှုတွေလို့ထိုက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်။